ီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကကျင်းပခဲ့တဲ့ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်သင်္ကန်းကျွန်းအမတ်1အမတ်ဦးနေမျိုးကျော်ခေါ်ဦးနေဖုံးလတ်ကရန်ကုန်အောင်မင်္ဂလာအဝေးပြေးကွင်းမင်္ဂလာတုံနေရင်ကွင်းနဲ့တကုံးအေရအဝေးပြေးကွင်းတွေမှာပြည့်စွက်နေကြတဲ့အငှားရှင်တွေကိုစနစ်တကျဖြစ်စေရေးဆောင်ရွက်ပေးဖို့အစီအစဉ်ရှိမရှိဆိုတဲ့မေးခွန်းမေးခဲ့ပါတယ်။အဲ့ဒီမေးခွန်းနဲ့ပတ်သက်ပြီးတိုင်းအစိုးရလျှက်စစ်စစ်မှုလက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကအောင်မင်္ဂလာနဲ့တကုံးအေရဝင်းကတက္ကစီတွေကိုကြီးကြပ်နိုင်တာအားနဲ့နေတဲ့အကြောင်းဝန်ခံပြောဆိုခဲ့ပါတယ်။အဲ့ဒီအတွက်သူတို့ရန်ကုန်တိုင်းသယူပို့ဆောင်ရေးကြီးကြပ်မှုအနာပိုင်အဖွဲ့အနေနဲ့အငှားရင်ကြီးကြပ်မှုကော်မတီကိုတည်ထောင်ဖွဲ့ပြီးတော့ဆောင်ရွက်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်။တကယ်တော့ဥနီဖုံးလိုက်ရဲ့အဲ့ဒီမေကွန်းဟာတန်းနဲ့ချီတဲ့ပြည်သူတွေနဲ့သက်ဆိုင်တဲ့မေကွန်းဖြစ်ပါတယ်။နေ့စဉ်သင်္ကန်းရှိတဲ့ပြည်သူတွေဟာအဲ့ဒီအဝေးပြေးကွင်းနှစ်ခုနဲ့လေစိတ်တွေကနေထွက်ခွာသွားလာနေကြသလိုအဲ့ဒီနေရာတွေကနေကိုယ်နေထိုင်ရာမြို့နယ်တွေကိုလည်းတက္ကစီအသုံးပြုပြီးတော့ပဲသွားလာနေကြရတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီနေရာတွေကိုသွားဖို့အဲ့ဒီအဝေးပြေးကွင်းလေရင်ကွင်းတွေကနေမြို့ရင်းကိုပြန်လာဖို့လွယ်ကူကြတာတော့မဟုတ်ပါဘူး။နိုင်ငံတချို့မှလို့မြို့ရင်းတိုက်ရိုက်ရောက်တဲ့မြေအောက်ရထားတွေ၊အမြန်ရထားတွေ၊မိုးပြန်ရထားတွေတခုမှမရှိသလိုခကြီးဝေးသွားလာသူတွေတက်တောင့်တက်တာအဆင်ပြေပြေစီးနိုင်တဲ့ပတ်စကားတွေစနစ်တကျပြည့်စုံတာမျိုးလဲဒီနေ့အချိန်အထိလုံးဝမရှိသေးပါဘူး။ဒီအတွက်တော်ရည်လာရည်အသုံးပြုရတာကိုယ်ပိုင်ကဒါမှမဟုတ်အငှားရှင်တွေကိုပဲအသုံးပြုနေကြရတာဖြစ်ပါလေ။ဒါပေမဲ့အငှားရင်တွေနဲ့သွားလာကြတဲ့နေရာမှာလည်းအဆင်မပြေပါဘူး။အဓိကပြဿနာကထိုက်တဲ့နဲ့ဈေးနှုန်းနဲ့စိတ်လို့မရတာ၊လုံခြုံစိတ်ချရမှုမရှိတာစတဲ့ပြဿနာတွေကြောင့်ဖြစ်ပါတယ်။ NLD အစိုးရတက်လာတာအခုဆိုရင်တစ်နှစ်ခွဲကျော်လာနေပါပြီ။ပြည်သူအများနဲ့သက်ဆိုင်တဲ့အဲ့ဒီပြဿနာကြီးကိုဘာကြောင့်စပြီးတော့မကင်တွယ်သေးတဲ့ဆိုတာနားမလည်နိုင်စရာပါ။အခုတစ်ပတ်အဲ့ဒီပြဿနာကြောင့်ဆွေးနွေးတင်ပြပါမယ်။ကရှိရန်ကုန်မြို့ရဲ့ဧရိယာကလူတယောက်နေမျိုးတစ်မျိုးမျိုးကိုသွားမယ်ဆိုရင်အမင်္ဂလာအဝေးပြေးကားကိတ်ဒါမှမဟုတ်တကုံးဧရာအဝေးပြေးကားကိတ်ကနေပြီးတော့တဆင့်သွားရပါတယ်။ရန်ကုန်မြို့လေကနေအမင်္ဂလာအဝေးပြေးကားကိတ်ကိုအငှားရင်ငှားပြီးတော့သွားမယ်ဆိုရင်အနည်းဆုံးကြက်9000ကျော်ပေးရပါတယ်။လူစည်းများတဲ့ညနေပိုင်းအချိန်ကားတွေအလွန်ကျက်တဲ့အချိန်ဆိုရင်ကြက်8000အထက်အထိပေးရပါတယ်။လက်ရှိရန်ကုန်မှာခေတ်စားနေတဲ့ Grab Uber တက္ကစီတွေကိုစီးမယ်ဆိုရင်အနည်းဆုံးကြက်9000ကနေနှားသူအလွန်များတဲ့နေရာအလွန်များတဲ့အချိန်ဆိုရင်ကြက်1000ကျော်အထိပေးရပါတယ်လူတစ်ယောက်ဟာရန်ကုန်ကနေပြီးတော့မိုင်200လောက်ဝေးတဲ့မော်လမြိုင်မြို့ကိုသွားမယ်ဆိုရင်အဝေးပြေးပတ်စကားကကြက်6000မိုင်ပေါင်း400ကျော်ဝေးတဲ့မန္တလေးကိုသွားမယ်ဆိုရင်အဝေးပြေးပတ်စကားကကြက်1500ပဲပေးရတာပါအဲ့ဒီဈေးနှုန်းကိုကြည့်ရင်ရန်ကုန်မြို့ထဲကိုယ့်ရဲ့နေအိမ်ကနေအဝေးပြေးကားကိတ်ကိုသွားရတဲ့တက္ကစီကကုန်ကျစရိတ်တဘာဝကြမကြနှမ်းရှင်ကြည့်နိုင်ပါလေနောက်ထပ်ပို့ပြီးတော့ဆိုတာကနေမျိုးတစ်မျိုးမျိုးကနေအဲ့ဒီအဝေးပြေးကားကွင်းကိုမနေ့ဝီလီဝီလင်းအချိန်ဒါမှမဟုတ်နေ့အချိန်ရောက်လာရင်ကိုနေထိုင်တဲ့မြို့နယ်ကိုသွားဖို့တက္ကစီငှားရတဲ့ပြဿနာကပို့ပြီးတော့ကြီးပါလေတက္ကစီတွေဟာကားဆက်ရောက်ရနေရာနားကိုရောက်လာပြီးခရီးသည်တွေကိုအလူအရခေါ်ကြပါလေရန်ကုန်မှာတက္ကစီကိုမီတာနဲ့မောင်းဖို့ညွှန်ကြားချက်မရှိတာကြောင့်အဲ့ဒီအငှားကားတွေအလုံးကလည်းမီတာနဲ့မဆွဲပါဘူးတနေရာရာကိုသွားဖို့ကားငှားလိုက်ပြီဆိုရင်မတန်တဆဈေးနှုန်းတောင်းပါတယ်မလိုက်ရင်မချေပန်ကန်ဆက်ဆံတခါတည်းရန်ခကြီးတွေကိုရန်လုပ်ပါတယ်လက်ရှိအောင်မင်္ဂလာအဝေးပြေးကားကိတ်ကတက္ကစီတွေအားလုံးလူလူလုတာကခကြီးတွေတယောက်မကတင်ပြီးတော့ခေါ်တာပါတယောက်ကို9000 6000တောင်းပြီးခကြီးတွေ5-6ယောက်ရအောင်တင်းခကြီးစင်တစ်ချောင်းတည်းကနေတက္ကစီက2000ခွဲရအောင်ဖန်နေတာပါတက္ကစီအတော်များများဟာခကြီးတွေကိုတက္ကစီတစ်စီးစာမပြေမချင်းလမ်းကြောင်းတူခကြီးတွေစာဖွင့်နေတဲ့အတွက်ခီးတွေဟာတက်စီပေါ်မှာနာရီနဲ့ချီပြီးစောင့်ရတာမျိုးလဲပုံမှန်လူလိုပါပဲပြောရရင်တက်စီငှားရတာဈေးနှုန်းအရာအဆင်မပြေသလိုဝန်ဆောင်မှုအရာလည်းအဆင်မပြေပါဘူးရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှလည်းထိုးနည်းလကောက်ပါပဲနိုင်ငံတကာမှလိုလေဆိပ်ရောက်တာနဲ့တက်စီပေါ်တက်ကုလိုရာရောက်ရင်မီတာမှပြတ်တော့ပေးလိုက်ဆိုတာမျိုးလုံးဝမရှိပါဘူးလက်ရှိတတလောရန်ကုန်လေဆိပ်အနာပိုင်တွေဟာတက်စီကားအလွတ်တွေလေဆိပ်ဧရိယာတွေဝင်ခွင့်မပေးဘဲပိတ်ပင်ထားပါတယ်လေစိတ်ကနေပြည့်ဆွဲခွင့်ရထားတဲ့တက်စီတချို့ကလည်းလေစိတ်ထွက်ပေါက်ရဲ့အဝေးဆုံးလမ်းကြောင်းမှာပဲခရီးသည်စောင့်ဝင်ပေးပါတယ်။ခရီးသည်ဟာအဲ့ဒီနေရာအထိထွက်ပြီးကိုယ်ခရီးစဉ်တစ်ချောင်းအတွက်ဈေးစကားပြောပြီးတော့ငှားစီးရပါတယ်။များသောအားဖြင့်လေစိတ်ကတက်စီတွေပြောတဲ့ဈေးနှုန်းဟာမ ညောင်းနေတတ်တာမို့ဖြစ်ရတဲ့စကားအခြေတင်ပြောကြရတာကလည်းပုံမှန်လိုလိုပါပဲ။ဆယ်ပိုင်းသာသာရှိမဲ့လေစိတ်နဲ့မျိုးတွေခကြီးကိုကြက်ငွေ1000ကျော်တောင်းနေတာမို့ခကြီးတွေဒီစိတ်ညစ်မယ်ဆိုရင်လည်းစိတ်ညစ်တော့ပါတယ်။တကယ်တော့ပြည်သူတွေတနေရနေပြီးတော့တနေရသွားရည်လာရည်အဆင်မပြေဖြစ်နေတာနှစ်ပေါင်းများစွာကြာမြင့်နေပါပြီ။အိန္ဒိယနိုင်ငံတွေနဲ့မတူအချင်းကုံငွေကုံစိတ်လဲပြင်ပန်းကြရပါတယ်။ဥနေဖုံးလာထောက်ပြတဲ့အဝေးပြေးကိတ်လေစိတ်ကတက္ကစီကားတွေပြဿနာအပြင်တခြားပြဿနာတွေလည်းအများကြီးပဲရှိနေပါတယ်။အဲ့ဒီအထက်မှာအဝေးပြေးကားကိတ်တွေကိုကားတွေထွက်ခွာတာဆက်ရောက်တာကိုစနစ်တကျမစီမံမခန့်ခွဲနိုင်တာလို့ပြဿနာအကြီးကြီးတွေလည်းရှိနေပါတယ်။လက်ရှိပြည်သူသားနဲ့ချီပြီးတော့နေစဉ်ကြုံတွေ့နေရတဲ့ခရီးသွားလာရေးပြဿနာကိုပြည်လဲအောင်စီမံခန့်ခွဲဖြေရှင်းပေးနိုင်မှာ NLD အစိုးရကိုပြည်သူအစိုးရလို့ခေါ်နိုင်မှာဖြစ်ကြောင်းပါ